အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့လက်ရှိအစိုးရသက်တမ်း၃နှစ်အတွင်းအဓိကအခြေခံအဆောက်အဦတွေကိုဦးစားပေးဆောင်ရွက်ခဲ့ပြီးကျန်းမာရေးပညာရေးနဲ့တင်စည်းခံလဲရမည်ပြန်လည်ရရှိရေးစတာတွေကိုလည်းဆောင်ရွက်ပေးနိုင်ခဲ့တဲ့အကြောင်းနဲ့ရွေးကောက်ပွဲသတိတွေအကောင့်ထဲပေါ်ရေးကိုလည်းဆက်လက်ဆောင်ရွက်နေတဲ့အကြောင်း NLD ပါတီပြောခွင့်ရသူကပြောပါတယ်။နိုင်ငံရေးသုံးသပ်သူတွေကတော့လူထုစီးပွားရေးပုံမှန်ကျဆင်းနေသလိုတိုင်းရင်းသားရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်သေးတာမရှိကြောင်းထောက်ပြကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါလိမ့်ရှင်။
ဟုတ်ကဲ့2015ခုနှစ်ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရပြီးဖွဲ့စည်းခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရတာဝန်ယူခဲ့တာဟာဒီနေ့ AB လာတရနေ့မှာ၃နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ဒီကာလအတွင်းအစိုးရအနေနဲ့ရေးသားဆောင်ရွက်ခဲ့တဲ့လုပ်ငန်းတွေကို NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောဆိုပါတယ်
။ဒီကတော့ကျွန်တော်အချိန်ကစောင့်နေကိုဦးစားပေးပြီးလုပ်ခဲ့ပါတယ်။လန်ဒရာဖေးစီမီဒီယာရှိအော်ဒီကစားပြီးလုပ်ခဲ့တာပြီ။နောက်တစ်ခါကျွန်တော်တို့ဒီဌာနတွေဆိုရင်ကျန်းမာရေးနဲ့ပညာရေးဌာနကိုအဓိကဒီကစားပြီးတော့ဆောင်ရွက်ခဲ့ပါလိမ့်မယ်။နောက်လေမားရဲ့ပတ်သက်ပြီးသိဒ္ဓိကလေယာဉ်များကျန်းမာရေးချင်းတွေဆိုတော့ဆုံးလို့ပေါ့လေချီးမြှောက်ရေးပြီးတော့ဆောင်ရွက်ခဲ့ပါလိမ့်မယ်။နောက်ကျွန်တော်တို့သူဦးကျင်းရဲ့ဝန်ကြီးချုပ်တက်ဖို့အတွက်ကျွန်တော် GDP ဆက်ဆံထုတ်တင်တာကိုကျွန်တော်ပြောခဲ့ပါလိမ့်မယ်။
ရွေးကောက်ပွဲကတိကဝတ်တွေဖြစ်တဲ့တရားဥပဒေစိုးမိုးရေးကဏ္ဍမှာအားကိတ်လိုက်စားမှုတိုက်ချက်ရေးမူရစေဝါနှိမ်နင်းရေးစတာတွေလှုပ်ဆောင်နေကြောင်းနဲ့ပြည်တွင်းငြိမ်းချမ်းရေးကဏ္ဍမှာတော့ထင်ရှားတဲ့ရလက်တွေမရှိပေမဲ့အမျိုးသားရင်ကြားစေရေးကိုအစဉ်တစိုက်ဆောင်ရွက်နေတာကြောင့်တစ်ချိန်မှာတိုးတက်မှုရှိလာမှာဖြစ်ကြောင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းပြည်သူတွေရဲ့ဆန္ဒအရဆောင်ရွက်နေကြောင်းဒေါက်တာမျိုးညွန့်ကပြောပါတယ
်။ကျွန်တော်တို့ပါတီကတောင်းပြလိုက်တဲ့အစိုးရလို့လို့တော့ဟာလမ်းမရေးကောက်ပွဲတစ်ခုလည်းလာရှိတာမဟုတ်ပဲတိုင်းပြည်နဲ့ဒီမျိုးအတွက်ရည်ရှိအကျိုးရှိတဲ့ချက်တွေကိုနိုင်ငံစီးပွားရေးလူမှုရေးသဘောပေါက်ဆောင်ရွက်ခြင်းပြည်နယ်ရေးတဲ့ရှိတော်ပေါင်းတွေပါလို့ဒီရည်ရှိအနေနဲ့တောင်းရနေပါမယ
်နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ကိုအရေးယူရအပါအဝင်အားကိတ်လိုက်စားမှုတက်ဖြစ်ရေးဆောင်ရွက်တာအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်ဝန်ကြီးဌာနလက်အောက်ကနေပြည်ထောင်စုအစိုးရဝန်ကြီးဌာနရုံးလက်အောက်ကိုပြောင်းရွှေ့တာအပြည့်အစာချုပ်ကိုလက်နက်ကိုင်နှစ်ဖွဲ့ပါဝင်လက်မှတ်ရေးထိုးတာပြည်ထောင်စုသဘောတူညီချက်အပိုင်း၁နဲ့၂ရရှိတာတွေဟာတိုးတက်မှုအဖြစ်သုံးသပ်ထားပါတယ်စီးပွားရေးပိုင်းမှာနိုင်ငံခြားယဉ်ကျေးမြုံနာမှုတွေဝင်ရောက်လာမဲ့အနေအထားမျိုးမရှိကြောင်းသုံးသပ်ပြီးလူထုစီးပွားရေးအခြေအနေမြင့်တက်ဖို့အတွက်အခုလိုအကြံပြုထားပါတယ
်။စီးပွားရေးပိုင်းမှာစာမန်ရမ်းပေါ်မှာစားမောင်းနေတဲ့လူတွေဖြစ်ဖြစ်ဈေးရောက်နေတဲ့လူတွေဖြစ်ဖြစ်နေလိုက်လို့ရှိရင်လွန်ခဲ့တဲ့၃နှစ်နဲ့နိုင်ဆိုင်ပုံပြီးကျက်တင်လာတယ်ဆိုတာတော့မြင်မြင်ရတဲ့ချက်ပဲ။အဲဒီလိုကျက်တင်လာတဲ့အခြေအနေပေါ်မှာလက်ရှိနိုင်ငံဒီအစိုးရအနေနဲ့ဖြူဟာမြောက်ဆောင်ရွက်နိုင်မှုအားနည်းတယ်လို့မြင်တယ်။အဲ့ဒီအခါကျတော့စီးပွားရေးပိုင်းကိုလာမဲ့လက်ချက်နှစ်နှစ်အတွင်းမှာဒီပြတ်ပို့ပြီးတော့ဆောင်ရွက်နိုင်လို့လိုအပ်တယ်လို့မြင်တယ်။တနည်းအားဖြင့်တော့ပြည်သူလူထုထားမှုထားတဲ့ဆင်းရဲဝဲတည်မှုဝင်လို့ဝင်ဖို့ကိုတတ်နိုင်တယ်များရှော့ချနိုင်တဲ့ယူတူဖြစ်ရှင်းချက်မျိုးတွေကိုလာမဲ့နှစ်နှစ်အတွင်းမှာပေါ်ဆောင်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်။
ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်က NLD အစိုးရရဲ့မျိုးသားပြန်လည်တင်းကျပ်ရေးမူဝါဒဟာတိုင်းရင်းသားလူမျိုးတွေတဲ့တက်မလို့အပေါ်အလေးတာနေကြောင်းအကျိုးဆက်အဖြစ်စခိုင်းပြည်နယ်အရေးမှာနိုင်ငံတကာကဒေါ်ဆန်းစုကြည်အပေါ်ထောက်ခံမှုကြာဆင်းလာနေကြောင်းသုံးသပ်ထားပါတယ်
ကျွန်တော်တို့ဒီဘက်ပြန်ထောင်းခဲ့တဲ့ဒီမိုကရေစီခွင့်ရတော့တောင်းဆိုရင်းဆိုင်ဆိုင်ကျွေးဝင်နေတဲ့လက်ရှိပြည်ရဲ့လူတွေနဲ့ပြင်ကြားဆွေးနွေးမယ်အစားကိုသူကတတ်မလို့နဲ့ပို့ပြီးတော့မှနီးစပ်သွားတာမျိုးကတော့လူလားအတဲ့မိသားစုကိုကျုံ့ဖို့လိုဖြစ်သွားတယ်ဗျ။ရခိုင်ရေးကင်းပေါ်ပေါက်လာတဲ့အချိန်မှာပို့ပြီးမှပြည်ရင်ထင်ရှားလာပါတယ်။အဲလိုဒီအစိုးရရဲ့သုံးနှစ်ပြည့်အချိန်မှနေအဖြစ်တော့ကျွန်တော်တို့တိုင်းရင်းသားတွေတက်ကတည်ကြည်ကြော်လဲစရာတည်ကြည်အားရစရာအနေထားတစ်ခုမှရှိဖန်ပြီးစောတောင်ပြေးနိုင်ခြင်းမရှိသေးဘူးလို့ပဲသုံးသပ်လိုပါတယ
်။နိုင်ငံရေးလေးလာသုံးသပ်သူတွေကတော့ NLD အစိုးရတာဝန်ယူမဲ့လက်ကျန်တက်တန်းကာလနှစ်နှစ်အတွင်းမှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဟာအစိုးရလွှတ်တော်နဲ့ပါတီအတွက်ကြီးမားတဲ့စိန်ခေါ်မှုအဖြစ်ရှိနေတယ်လို့ဝေဖန်ထောက်ပြကြပါတယ်။